ေဖွာဤလကဆေယနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်ကျန်းမာရေးဝန်ထမ်းတွေရှင်းနေတွေဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှဉ်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်ဆေယနာတင်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါစစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထုတ်နှက်ပြီးစေုပ်ချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒုကြီးလည်းပါဝင်ခဲ့ပါတယ်။လှုပ်ရှားမှုစပြီးမကြာခင်မှာပဲဗန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူး။လူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလဲပတ်စည်းစိမ်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှာလဲစစ်တပ်ပိုင်းဒါမှမဟုတ်လဲစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သပိတ်မှောက်ခံရပါတယ်စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်ခံဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လဲအသက်အန္တရာယ်ဆွေရင်ချတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေဌာနေပြန်ကြပါတယ်ပိတ်သိမ်းရတဲ့စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောင်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအေရှာရဲ့အက်ဒီတာဂွင်းရော်ဗင်ဆန်ကမြန်မာနိုင်ငံတွင်းစီးပွားရေးအကျပ်အတည်းတချို့ကိုထောက်ပြသွားပါတယ
် It's clear that we are seeing both boom and bust in Myanmar right now
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကျသွားတာနှစ်မျိုးစလုံးကိုတွေ့နေရပါတယ်။တရားမဝင်စီးပွားရေးဖွံ့ဖြိုးလာနေပြီးတရားဝင်ဓမ္မမဟုတ်လဲပြည်ရင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလည်းများလာနေပါတယ်လို့ Gwyn Robertson ကပြောသွားတာပါ။ဖိနှိပ်ဖြိုခွင်းမှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလည်း American Britain နဲ့ဥရောပသမဂ္ဂတို့ရဲ့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စကစစ်တပ်ခေါင်းဆောင်ပိုင်းအတွက်ဖိအားဖြစ်စေပါတယ်။နီကေးအေရှာရဲ့အက်ဒီတာဂွင်းရော်ဗင်ဆန်ကအခုလိုဆက်ပြီးပြောပါတယ်
။ He reiterated calls for increased self-reliance from the people of Myanmar.
ဘူဂျုံမူကြီးမြောင်လှိုင်ကကိုယ့်ကိုယ်ကိုးကျဖို့တွန်းအားပေးနေပါတယ်။ပြည်သူတွေလောင်စာဆီရှော့သုံးကြဖို့အများပြည်သူတည်ယူပို့ဆောင်ရေးကိုပို့ပြီးသုံးကြဖို့လမ်းလျှောက်ကြဖို့နောက်သွင်းကုန်တွေရှော့ပြီးထမင်းလဲရှော့စားကြဖို့ပြောပါတယ်လို့ Gwyn Robertson ပြောသွားတာပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးရည်ရွယ်ကုန်တတ်တူတရားစာတတ်နဲ့ထုတ်ကုန်တင်ပို့မှုဘိုင်းကလည်းနှေးကွင်းနေပြီးကုန်ချမ်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ပြည့်နှစ်ကတည်းကရော့ချနေတာပါစီးပွားရေးလုပ်ငန်းမှတ်ပုံတင်မှုကဒီနှစ်အတွင်းမှာ44ရာခိုင်နှုန်းကျဆင်းနေကြောင်းမြန်မာကျပ်ငွေတန်ဖိုးကလည်းအရှင်းအဟုန်နဲ့အပြောင်းလဲဖြစ်နေတယ်လို့ Nikkei Asia ရဲ့ Editor Gwyn Robertson ကထောက်ပြပါတယ်။2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုပ်အကိုင်တသန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လည်းနိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်။မြန်မာစီးပွားရေးကဏ္ဍပေါင်းစုံမှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းစောက်လုပ်ရေးအထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွာရွာထိခိုက်သက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ် COVID-19 ကပ်ဘေးရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robertson ကပြောပါတယ်။
I mean the economy was beginning to collapse.
စီးပွားရေးတုံ့ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ဒင်းဒင်းကျပ်ကျပ်သွားလာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးရနာမသိခင်ကတည်းကစီးပွားရေးပြိုလဲမှုကစနေပါပြီတဲ့။COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်အကျွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့ American လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနောက်4.4%ခန့်နှုန်းရော့ချမယ်လို့ခန့်မှန်းလိုက်ပါတယ်။မြန်မာစီးပွားရေးဥမော်လာမယ့်အနေအထားဖြစ်လာမယ့်ပုံမရှိဘူးလို့နိုင်ငံရေးသုံးသပ်သူဦးအောင်သူငိမ့်ကရှုမြင်ပါတယ်။အိန္ဒိယနိုင်ငံတွေမှာ COVID-19 ကပ်ဘေးကနေပြန်လည်ဥမော်လာတဲ့အနေအထားတွေတွေ့ရကြောင်းမြန်မာစီးပွားရေးမှာတော့လာမယ့်နှစ်အတွင်းပြန်ကောင်းလာမယ့်အရေးလက္ခဏာမတွေ့ရဘူးလို့ဦးအောင်သူငိမ့်က VOA ကိုပြောပါတယ်။တရုတ်နယ်စပ်တွေပြန်ဖွင့်မယ်အခြေအနေကြောင့်ကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်။ တရားဝင်စည်းပွားရေးကြဆင်းလာပြီးရာစုရဲ့အဖွဲ့အစည်းတွေကြာမူးယစ်မှောင်ခိုမှုကတော့တိုးလာနေတယ်လို့ကုလသမဂ္ဂမူးယစ်စည်းဝိုင်းနဲ့ရာစုမှုများဆိုင်ရာယုံ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလတ်စ်ကပြောပါတယ်မက်သက်ဖက်တမင်းနဲ့ဘေးအပါဝင်တရားမဝင်စည်းပွားရေးကတော့တမူကွဲပြားတယ်လို့လဲ UNODC ရဲ့အရှိတောင်အရှဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလတ်စ်ကနိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်း FCCT မှာလုပ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်
The synthetic drug economy has proven its ability to expand very fast.
စိတ်ကြွမှုရဲ့စေဝါစီးပွားရေးကအလင်းမြန်တိုးချက်နိုင်စွာရှိတာနဲ့အတူပဲတိုးလာနေပါတယ်။ရှမ်းပြည်နယ်ဟာအာရှပစိဖိတ်ဒေသတဝန်းကိုဖျက်နေတဲ့တရားမဝင်မှုရဲ့စေဝါထုတ်လုပ်ရာဒေသတစ်ခုဖြစ်ကြောင်းမြန်မာနိုင်ငံမှာဈေးခွက်စီးပွားရေးကျဆင်းလာချိန်မှာမူးယစ်ကုန်ကူးမှုအတွင်းကိုရောက်လာစေဖို့အလုံးမရှိဖြစ်နေသူတွေကိုဆွဲဆောင်နေတယ်လို့လဲဂျယ်ရမီဒေါဂလတ်စ်ကပြောပါတယ်ရှင်။